ဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်24ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်။အီရန်နောက်တောင်ပိုင်းခူဇစ်စတန်ပြည်နယ်ကအာဗက်စ်မြို့ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။စီးရေးပြပွဲကျင်းပနေစဉ်တွင်တနက်သမားကလူအုပ်ထဲကိုဇက်တိုက်ပစ်ခတ်ခဲ့တာကိုလည်းတွေ့ကြရတယ်လို့ဆိုပါရယ်။ဖြစ်ပွားပုံသေးစိတ်နဲ့ပတ်သက်ပြီးတော့သတင်းတွေမျိုးစုံလည်းထွက်ပေါ်နေပါတယ်။တနက်သမားနှစ်ဦးကိုတုတ်တင်နိုင်ခဲ့ကြောင်းအာဏာပိုင်တွေကပြောဆိုတာတွေရှိသလိုဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့နှစ်ဦးကိုဖမ်းဆီးထားကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။1980ကနေ88ခုနှစ်အထိအီရန်နဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်ဒီစီးရေးပြချီတဲ့ပွဲကိုကြီးရှုနေကြတဲ့အီရန်ထိပ်တန်းကောင်းဆောင်တွေရှိရာစစ်မျက်စိတနက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ကြတာလို့လည်းအီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သေဆုံးသူအများစုကအီရန်လေရေးစင်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပြီးတော့သတင်းတော်တဦးလည်းတည်ဆုံးခဲ့ကြောင်းသတင်းတွေမှာဖော်ပြပါရယ်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်သမားတွေကိုဒေသတွင်းမှာအပိအမျက်ပြသူတွေနဲ့သူတို့ကိုညှဉ်းပန်းစစ်ခိုင်းနေတဲ့အမေရိကန်ပေါ်ပြစ်တင်ဝေဖန်ပါရယ်အီရန်ကဒေသတွင်းအကြမ်းဖက်သမားတွေကိုအပိသူတွေအဖြစ် Saudi Arabia နဲ့ Israel ကိုသတ်မှတ်ထားတာပါအီရန်အနေနဲ့အမြန်ဆုံးတဲ့ထိထိရောက်ရောက်လက်တုံပြောင်းသွားမှာဖြစ်တယ်လို့လဲဇာရစ်ကပြောပါတယ်။အီရန်နဲ့နေဆက်ချင်းထိစပ်နေတဲ့ခူဇစ်စတန်ပြည်နယ်မှာအာရဗ်အများပြားနဲ့ဆွန်နီမွတ်စလင်တွေနေထိုင်ကြတာပါ။ရှီးယက်မွတ်စလင်အများစုနေထိုင်တဲ့အီရန်မှာလွန်ခဲ့တဲ့နှစ်တုန်းကတော့ IS အစွန်းရောက်တွေကတိုက်ခိုက်ခဲ့တဲ့အတွက်သွေးကြောင်းစီးခဲ့ပြီးတော့အာရဗ်ခွဋ်ထွေးသမားတွေကလည်းဒေတာရင်းကရင်းနှံပိုက်လမ်းတွေကိုတိုက်ခိုက်ဖျက်ဆီးခဲ့ပူပါတယ်ခင်ဗျာ။